တောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အဂတိလိုက်စားမှုအတွက်ပြန်ခေါ်သက်သေတွေကိုဒီကနေ့နေ့ပြီးတော့အထူးတရားရုံးကြားနာပွဲမှာဆက်လက်စစ်ဆေးခဲ့ပါတယ်။ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်နေ့ပြီးတော့မှာမြေနေရ900ရုံမှုတွေနဲ့ပတ်သက်တဲ့အမှုတွေကိုလည်းဒီနေ့ဆက်လက်ကြားနာခဲ့ပါတယ်။အန်အေဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကထုတ်ခဲ့တဲ့ရွှ မေးခွန်းထုတ်ခဲ့ကြတာပါအမှုအတွက်ဆွဲချက်တင်လိုက်ပြီးတဲ့နောက်မှာတရားလိုသက်သေတွေကိုပြန်လည်မေးခွန်းထုတ်ဖို့ဒေါက်ဆန်းစုကြည်ရှေ့နေတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ဒေါက်ကင်ဂျီဖောင်ဒေးရှင်းအတွက်နေပြည်တော်မှာမြေနေရာယူမှုနဲ့အဆောက်အုံဆောက်လုပ်မှုတွေနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အမှုတွေအတွက်လည်းနေပြည်တော်စီရင်ဌာနမြို့ပြဌာနမှုဥကုကုဦးကိုလည်းရှင်းနေတွေဒီကနေ့ပြန်လည်မေးခွန်းထုတ်ခဲ့ကြပါတယ်ဒေါက်ဆန်းစုကြည်ရှင်းနေတွေအနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှန်ထုတ်တားမြစ်ထားတာမျိုးအမှုကြားနာမှုအသေးစိတ်ကိုတော့မသိရပါဘူးမန္တလေးမှာအမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းအဂတိလိုက်စားမှုငါမှုအတွက်ဒီနေ့ဆွဲချက်တင်လိုက်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာနိုင်ငံရေးရာထူးရယူထားတဲ့အချိန်မှာစီးပွားရေးလုပ်ငန်းရှင်မောင်ဝိစီကစေကုသဈေးတွေရယူမှု NLD ပါတီရုပ်မြင်နေရာရရှိရေးဆောင်ရွက်မှုမှာအဂတိလိုက်စားမှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့စစ်ကောင်စီကအဂတိလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဘက်ကတော့ဆွဆွဲခံထားရသလိုငွေကြေးရယူခဲ့တာမရှိကြောင်းနဲ့ဒါတွေကိုသိရှိခဲ့တာလည်းမရှိကြောင်းထုတ်ချေဖြေရှင်းထားပါတယ်လက်ရှိမှာဒေါက်တာဇော်မြင့်မောင်ဟာအာဂရီအမှု5ခုအပြင်ရွက်ောက်ပွဲဆိုင်ရာအမှု2ခုကိုလည်းရင်ဆိုင်နေရပါတယ်။ကင်ဆာဝေဒနာခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီဘက်ကတဘာဝဘေးဆိုင်ရာဥပဒေပုံမှန်အမှု2ခုအပြင်ပုံမှန်905ခခွေအမှုတို့အတွက်ဒီဇင်ဘာလကထောင်ဒဏ်6နှစ်ချထားပြီးဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာကင်ဆာဝေဒနာခံစားနေရတာမို့အိုးဘိုထောင်တွင်းဆေးရုံမှာစိတ်ကူတမှုခံယူနေရပါတယ်။ကျမရေးကြောင်တရားရုံးမှာအချိန်ကြာကြာမထိုင်နိုင်တဲ့အခြေအနေအထိကြုံနေရတယ်လို့သိရပါတယ်။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ရဲ့ကျမရေးကတော့ကောင်းမွန်တယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာ။